2006အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျာဝင်စစ်ပတ်ခဲ့မှုကိုစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ထောင်လိုင်းကော်မတီကနေထွက်ဖို့အစီအစဉ်ရှိတဲ့အကြောင်းကော်မတီဥက္ကဋ္ဌဒေဗင်နျူးနက်စ်ကတင်းလာနေမှာပြောဆိုလိုက်ပါတယ်။နိုင်ငံရေးရွေးချယ်တဲ့လူတွေချမ်းမှာအမျိုးမျိုးပြောဆိုနေရတာဖြစ်တဲ့အကြောင်းယာရုကနှုတ်ထွက်ပေးဖို့ကော်မတီဝင်2ဖြစ်တဲ့ဒီမိုကရက်ပါတီအောက်လွှတ်တော်အမတ်အဒမ်စကီဖာကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပြီးနောက်မှာပဲကော်မတီဥက္ကဋ္ဌနျူးနက်စ်ကတင်းနောက်တွေကိုပြောဆိုလိုက်တာပါ။ဒီမိုကရက်အောက်လွှတ်တော်အမတ်စကီဖာကတော့နှစ်ပေါင်းများစွာအတူလက်တွဲလှုပ်လှုပ်ခဲ့တဲ့ကော်မတီဥက္ကဋ္ဌကိုထွက်ပေးဖို့တိုက်တွန်းချက်ကိုလွယ်လွယ်နဲ့ဆုံးဖြတ်ခဲ့တာမဟုတ်ကြောင်းနဲ့ကော်မတီဥက္ကဋ္ဌတူအနေနဲ့စုံစမ်းစစ်ဆေးမှုကိုမှန်မှန်ကန်ကန်နဲ့ဥဆောင်မှုမပေးနိုင်ရင်အများပြည်သူအနေနဲ့ယုံကြည်မှုရှိမှာမဟုတ်ဘူးလို့လည်းကြေညာချက်မှာဖော်ပြထားပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာအမေရိကန်ထောက်လှမ်ရေးရဲ့အမှတ်မထင်ကြားပြတ်ထောက်လှမ်ခံခဲ့ရကြောင်းကော်မတီဥက္ကဋ္ဌညူနက်စ်ကပြီးခဲ့တဲ့သတင်းပတ်တွေထုတ်ပေါ်မပြောမီသတင်းအစီရင်ခံမဲ့သူနဲ့အင်ဂျီရောဝင်းအတွင်းတွေ့ဆုံခဲ့တဲ့အကြောင်းသူ့ရဲ့ပြောခွင့်ရဲ့ပုဂ္ဂိုလ်ဖြစ်တဲ့ Jack Langer ကပြောဆိုထားပါအစီရင်ခံစာတင်ပြတဲ့သတင်းတွေကိုလေ့လာကြည့်ရှုဖို့လုံခြုံတဲ့နေရာဖြစ်အင်ဂျီရောမှာတွေ့ဆုံခဲ့တာဖြစ်ကြောင်းလဲကော်မတီဥက္ကဋ္ဌရဲ့ပြောခွင့်ကမနေ့တုန်းကပဲသတင်းတော်တွေကိုပြောဆိုထားတာပါအစောအိမ်မှာတော့ကော်မတီဥက္ကဋ္ဌ Newness ကတွေ့ဆုံခဲ့တဲ့နေရာကိုထုတ်ဖော်ပြောဆိုတာမရှိသလိုသတင်းအစီရင်ခံသူဘသူဆိုတာကိုလည်းအခုချိန်ထိထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူး Republican အောက်လွှတ်တော်အမတ် Peter King ကတော့ကော်မတီဥက္ကဋ္ဌရဲ့လိုရက်တွေမှာအမှားယွင်းမရှိတဲ့အကြောင်း VOE ကိုပြောပါတယ် Democrat ထက်လွှတ်တော်လူနည်းစုခေါင်းဆောင် Chuck ရှူမာကတော့ကော်မတီဥက္ကဋ္ဌ Newness နေရာမှာလူစားထုတ်ဖို့လွှတ်တော်ဥက္ကဋ္ဌ Paul Ryan ကိုတောင်းဆိုထားသလိုဒီမိုကရက်ပါတီအောက်လွှတ်တော်လူနည်းစုခေါင်းဆောင် Nancy Pelosi ကတော့အ ਨੇ ဆုံးအဆင့်အနေနဲ့အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုတွေကိုစုံစမ်းစစ်ဆေးမှုတွေမှာကော်မတီဥက္ကဋ္ဌမပါတင်ဘူးလို့ပြောဆိုထားပါတယ်